ပန်းအကျဉ်းဆောင်ကထွက်ပြေးလူမြောက်နေတဲ့အကျဉ်းသားတွေကနောက်တစ်ယောက်ကိုဒီကနေ့မနေ့အစောပိုင်းမြောက်ဝတီမြို့မှာဖမ်းဆီးမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ထွက်ပြေးလူမြောက်သူတွေဟာမြန်မာနိုင်ငံဘက်ခြမ်းမှာပဲရှိမယ်လို့ယူဆနေပြီးကရင်ပြည်နယ်အတွင်းနေရာတော်တော်များများကိုပိတ်ဆို့ရှာဖွေနေတယ်လို့လည်းပြောပါတယ်။
ပြည်ရဲ့စက်တင်ဘာ16ရက်မနေ့ပိုင်းကဖန်ချင်းထောင်ကနေအကျဉ်းသား24ဦးလွတ်မြောက်သွားပြီးမနေ့ကတည်းကအကျဉ်းသား24ဦးလွတ်မြောက်သွားပြီးမနေ့ကတည်းကအကျဉ်းသား21ရက်ကိုဖမ်းဆီးရမိခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းနောက်ထပ်အကျဉ်းသားတရားကိုမြောက်ရီမြို့မှာဖမ်းဆီးရမိခဲ့တဲ့အတွက်ထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသား18ယောက်ပဲကြံတော့တယ်လို့ကရင်ပြည်နယ်ဒုတိယပြည်နယ်ရဲတပ်
တယ်ဗျာ။နော်ဒီအားလုံးကကျွန်တော်တို့ဒီနေ့ထီစဉ်တော့16ယောက်ကျန်တယ်။ဒီနေ့တယောက်ဆက်မိ။ဒီနေ့အစ်တော့16ယောက်ကျန်တာပေါ့။ဟုတ်ကဲ့။ကျွန်တော်တို့ဟိုအခုနောက်ဆုံးမိတာကအမြောက်ကြီးကမိတယ်။ဟုတ်ကဲ့။အဲ့အမြောက်ကြီးကဟုတ်ကဲ့။အဲ့အပီအဲ့ရတယောက်ဒီယောက်ရင်တော့ကျွန်တော်16ယောက်ပဲကျန်ပါပေါ့နော်။ဟိုဘက်မရောက်သေးပါဘူး။ကျွန်တော်တို့နေနေတယ်ဟောပါ။ကျွန်တော်တို့ကတော့အကုန်လုံးတော့စောင့်ကြည့်နေပါပေါ့။ဟိုဘက်ကလည်းကျွန်တော်ဒီလိုဖြစ်စဉ်ဖြစ်နေဆိုတော့ဒါတော့ကိုကြီးဆောင်ရွက်ပေးဖို့တောင်းကြတာရှိပါတယ
်။ထွက်ပြေးလူမျိုးတူတွေကမြန်မာနိုင်ငံဘက်မှာပဲရှိနေနိုင်တယ်လို့တာဝန်ရှိသူတွေကယူဆနေပြီးနေဆက်ထွက်ပေါက်တွေကိုပိတ်ဆို့ရှာဖွေနေတဲ့အကြောင်းမြောက်ရီခရိုင်ရဲတပ်ဖွဲ့မှဒူရဲမူကြီးအွန်လိုင်းတုန်းကပြောပါတယ်
။အချင်းတော်ကထွက်ပြေးတာဖြစ်တဲ့အတွက်ခုပြည်နယ်ထဲမှာပဲပိတ်ဆိတ်တိုင်းရှာဖွေနေတော့ဒုနေဆက်ထွက်ပေါက်တွေဆိုရင်နေဆက်ထွက်ပေါက်ကနေထွက်ပြေးတော့ဘယ်နိုင်ငံနဲ့မပြေးနိုင်အောင်လို့ငါတို့ပိတ်ဆို့ပြီးရှာဖွေနေတော့လုံနေပေါ့နေလေ။ဘိုးဘက်နဲ့ထွက်ပြေးနိုင်မှုဆိုတာလည်းသူတို့မှလည်းဟိုပတ်စံမပါဖဏမပါအိန္ဒိယနဲ့ထောင်သိကြီးတွေဖြစ်တဲ့အတွက်ထွက်ပြေးနိုင်မှုယူဆလာတော့လေအဲ့လိုတိလည်းမယူဆသေးဘူးနေ
။ထွက်ပြေးလူမျိုးသူတွေဟာအချင်းတော်ဝန်ထမ်းကိုထုတ်ကြိတ်ရိုက်နှက်ပြီးအမိုက်သိန်းကားကိုမောင်းနှင်ထွက်ပြေးသွားခဲ့တာဖြစ်ပါတယ်။ထွက်ပြေးလူမျိုးသားတွေတွေကိုလိုက်လံဖမ်းဆီးရမှာတော့ခေါင်းဆောင်လိုယူဆရတဲ့ကျော်မင်လာကောအရှောင်ဟာပြစ်ခတ်ဖမ်းဆီးပြီးတေဆုံသွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အခြားအချင်းသားတယောက်လည်းဒဏ်ရာနဲ့တေဆုံခဲ့ပါတယ်။အချင်းသားတွေထွက်ပြေးလူမျိုးတာဟာအချင်းတော်ဝန်ထမ်းတွေရဲ့ပေါ်ဆမှုကြောင့်ဝေဖန်သုံးသပ်တာရှိတယ်လို့တာဝန်ရှိသူတွေကထောင်ဝန်ထမ်းတွေကိုစစ်ဆေးစုံစမ်းမှုတွေပြုလုပ်နေတဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်။ထွက်ပြေးခဲ့တဲ့အချင်းသားတွေထဲမှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းဝင်ချို့နဲ့ပတ်သက်သူတွေ၊မွေးစေဝါလက်နက်မှုတွေနဲ့ထောက်ချခံရသူတွေဖြစ်ပါတယ်။လက်ရှိမှာတော့ကင်းပြည်နယ်ရဲတပ်ဖွဲ့ကထွက်ပြေးအချင်းသားတွေကိုတွေ့ရှိရင်အကြောင်းကြားဖို့ဖုန်းနံပါတ်တွေထုတ်ပြန်ထားပြီးအချင်းသားတွေကိုလက်ခံကူညီပေးတဲ့သူတွေကိုရေးယူခံမဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။